အမေရိကန်နဲ့တရုတ်ကြားသတင်းမီဒီယာသမားတွေပေါ်ကန့်သတ်ချက်တွေကိုဖြေလျော့ပြီးသွားဖို့သဘောတူညီချက်တစ်ခုရခဲ့တယ်ဆိုတော့တရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်သတင်းမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေကိုအထူးအရေးကြီးကိစ္စတွေဖြစ်တရုတ်နိုင်ငံအနေနဲ့သတ်မှတ်ထားပြီးတရုတ်နိုင်ငံမှာသတင်းရယူနေတဲ့အမေရိကန်နဲ့တခြားပြည်ပသတင်းတော်တွေကိုအထောက်အကူပြုဖို့တန်းနိုင်တဲ့မြောက်အကောင်းဆုံးလုပ်ခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကျော်လီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုတင်ပြောသွားပါတယ်အခုသဘောတူညီချက်ရတရုတ်သတင်းမီဒီယာသမားတွေကိုအကြိမ်ကြိမ်အဝင်ထွက်လုပ်နိုင်တဲ့တနစ်သက်တမ်းရှိပြည်ဝင်ခွင့်ဗီဇာအမေရိကန်ကထိုးပေးမှဖြစ်တယ်လို့နေထိုင်ခွင့်သက်တမ်းဆိုင်ရာကိစ္စကိုဂိုင်းပယ်ဖြေရှင်းဖို့လုပ်ငန်းစဉ်တရက်ကိုချက်ချင်းချမှတ်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကြောက်ကပြောပါတယ်အမေရိကန်ဘက်ကစတင်လှုပ်ဆောင်ပြီးဆိုတာနဲ့တရုတ်ဘက်ကလည်းအမေရိကန်သတင်းမီဒီယာသမားတွေကိုအလားတူဝင်ဝင်ပေးမှဖြစ်ပါတယ်ဒါအပြင်သတင်းမီဒီယာဗီဇာလျှောက်လွှာအသစ်တွေကိုသက်ဆိုင်ရာဥပဒေနဲ့ဒုတ်ထုံးလုံကြီးတွေပေါ်အခြေခံပြီးနှစ်နိုင်ငံစလုံးကဗီဇာတွေထုတ်ပေးသွားဖို့လည်းသဘောတူထားကြပါတယ်